ဥရောပသမဂ္ဂရှေ့လယ်ပိုင်းနဲ့အာဖရိကမြောက်ပိုင်းစတဲ့နိုင်ငံပေါင်း40ကျော်ပါဝင်တဲ့ခေါင်းဆောင်တွေဟာမြေထဲပင်လယ်သမဂ္ဂဖွဲ့စည်းရေးအထိမ်းအမှတ်အနေနဲ့ပြင်သစ်နိုင်ငံ Paris မြို့တော်မှာတနင်္လာနေ့ကတွေ့ဆုံဆွေးနွေးပွဲတရက်ကိုကျင်းပခဲ့ပါတယ်။ဒီမြေထဲပင်လယ်သမဂ္ဂကိုဖွဲ့စည်းဖို့အကြံကိုပြင်သစ်သမ္မတ Nicolas Sarkozy ကစပြီးအကြံပြုခဲ့တာဖြစ်တဲ့အတွက်ကြောင့်ဒီအစည်းအဝေးပွဲမှာလည်းသူကမြေထဲပင်လယ်ဒေသတွေငြိမ်းချမ်းရေးကိုကြိုးပမ်းကြဖို့ငြိမ်းချမ်းရေးကိုပြန်လည်အသက်သွင်းကြဖို့ကိုဦးဆောင်ပြီးဆွေးနွေးသွားတာဖြစ်ပါတယ်။အဲ့ဒီထိပ်သီးအစည်းအဝေးပွဲရဲ့ကြေညာချက်မူကြမ်းမှာမြေထဲပင်လယ်ဒေသရဲ့ငြိမ်းချမ်းရေးတည်ငြိမ်ရေးနဲ့လုံခြုံရေးတို့ကိုတိဆောက်ရတဲ့ရည်ရွယ်ချက်တွေကိုဖော်ပြထားတာကိုလည်းတွေ့ရပါတယ်။တစ်ဆက်တည်းမှာပဲအစ္စရေးဝန်ကြီးချုပ်ကအစ္စရေးနိုင်ငံအနေနဲ့ဆီးရီးယားနိုင်ငံနဲ့ဒါရိုက်ဆက်သွယ်ဖို့မျှော်လင့်ချက်ရှိတယ်လို့လည်းဆိုပါတယ်။မကြာခင်တုန်းကအစ္စရေးနဲ့ဆီးရီးယားဟာတူရကီကိုယ်စားလှယ်တွေကနေတဆင့်စကားပြောဆိုခွင့်တွေရှိခဲ့တာဖြစ်ပါတယ်။